နှစ်စဉ်ဒီဇင်ဘာလ10ရက်နေ့ဟာကုလသမဂ္ဂကသတ်မှတ်ထားတဲ့နိုင်ငံတကာလူအခွင့်အရေးနေ့ဖြစ်ပါတယ်။ဒီနှစ်ဆောင်ဘုတ်ကလူအခွင့်အရေး365ရက်ဖြစ်ပါတယ်။လူအခွင့်အရေးကိုသတ်မှတ်ထားတဲ့နေ့ရက်တွေမှာသာသတိရနေတာမျိုးမဟုတ်ဘဲနေ့တိုင်းလူအခွင့်အရေးကိုအားလုံးကလေးစားလိုက်နာကြဖို့လိုအပ်တဲ့အတွက်အဲ့ဒီလိုဆောင်ဘုတ်သတ်မှတ်လိုက်တာလို့သိရပါတယ်။မနေ့ကစပြီးရန်ကုန်မြို့ပြည်သူ့ရင်မြင်မှာကျင်းပနေတဲ့လူအခွင့်အရေးပွဲတော်ကိုမနေ့ညကစတင်ဖွင့်လှစ်လိုက်တာဖြစ်ပြီးမနက်ဖြန်ဒီဇင်ဘာလ15ရက်နေ့အထိ3ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကမြန်မာနိုင်ငံမှာလူအခွင့်အရေးနဲ့ပတ်သက်ပြီးကာကွယ်စောင့်ရှောက်နိုင်ဖို့အတွက်လိုအပ်ချက်တွေရှိနေသေးကြောင်းပြောပါတယ
်။လူအခွင့်အရေးအောင်ထည်ပေါ်တဲ့နေရာမှာအနောက်အရှေ့မြောက်ဖြစ်ပေါ်နေတာတွေ့ရပါတယ်။နောက်တစ်ခါကူးဆက်တတ်တဲ့ယောဂါတွေပတ်ဝန်းကျင်ပျက်စီးမှုများပါတယ်။လူသားတွေအတွက်အနေပြီးတဲ့အခါမှာချင်းချောက်မှုများဖြစ်နေတာကိုတွေ့တယ်ဆိုတဲ့အကြောင်းကိုဖော်ပြလိုပါတယ်။အခုဖြစ်ပေါ်နေတဲ့ပြဿနာများဖြစ်ပေါ်လာတဲ့ဗလာမဲ့ပြဿနာများရေရှည်တည်တတ်တဲ့အဖြစ်ကိုရှာပြဖို့ကျွန်တော်တို့လိုပါတယ်ပြဿနာတရားဆိုတာဟာเนาะပြီးဆိုရယ်ကျွန်တော်တို့ဖြေရှင်းလို့မရပဲ sustainable solution ပေါ့เนาะရေရှည်တည်တတ်ဆိုတာကျွန်တော်တို့ခံနေဖို့လိုပါတယ်ဒီလိုကျွန်တော်တို့ပြဿနာကိုဖြေရှင်းဖို့လိုတဲ့အခါမှာလူအခွင့်အရေးနဲ့ပတ်သက်ပြီးတဲ့အခါမှာလုံလောက်တဲ့ဘ ഹു သုဒ္ဓကိုတော့သိဖို့လိုပါတယ်လူအခွင့်အရေးခံစားရမယ်လို့သာပြောတယ်စားရေးတော့ရေးနေရေးထိုင်ရေးလူတယ်လို့သာပြောပေမဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့ကမတောင်းဆိုတတ်လို့ရှိရင်တောင်းဆိုဖို့ဘုသူတာမရှိဘူးဆိုလို့ရှိရင်ဖြင့်ကျွန်တော်ဒီခွင့်ရေးတွေကိုခံစားနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မို့လို့လူခွင့်ရေးကိုခံစားဖို့ဆိုတဲ့အခါမှာအရေးကြီးတာဆိုလို့ရှိရင်ပညာဘုသူတာရရှိဖို့ပဲကျွန်တော်တို့ဖြစ်ပါတယ်
။လူခွင့်ရေးဆိုတာကိုအများပြည်သူကကြဲကြဲပြန့်ပြန့်သိရှိနိုင်ဖို့အတွက်ပညာဘေးကဏ္ဍဟာအရေးကြီးတဲ့အကြောင်းအဓိကထားပြောခဲ့ပါဗျ။ဖွံ့ဖွဲကိုနိုင်ငံတကာတန်တမန်တွေကလည်းတက်ရောက်ပြီးအခုလိုလူအခွင့်အရေးအခမ်းအနားတွေကျင်းပနိုင်တဲ့အတွက်ချီးကျူးဂုဏ်ပြုပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Derek Mitchell ကလူအခွင့်အရေးဆိုတဲ့အဓိပ္ပာယ်ကိုအခုလိုပြောခဲ့ပါတယ်
။ Now the theme of this International Human Rights Day this year is Human Rights 365 which is meant to remind
ကုလသမဂ္ဂရဲ့ဒီနှစ်လူအခွင့်အရေးဆောင်ပုဒ်ဟာလူအခွင့်အရေး365ရက်လို့အမည်ပေးထားပါတယ်။လူခွင့်ရေးဆိုတာကိုသတ်မှတ်ထားတဲ့နေ့ရက်မှတွင်ပြောဆိုနေကြတာမဟုတ်ဘဲနေ့စဉ်ကာကွယ်စောင့်ရှောက်သွားရမယ်လို့ဆိုလိုတာဖြစ်ပါတယ်။အာဏာပိုင်တွေဟာလူခွင့်ရေးဆိုတာကိုလက်တွေ့ကျင့်သုံးဖို့တာဝန်ရှိသလိုလူတိုင်းလည်းကျင့်သုံးနိုင်အောင်ကာကွယ်ပေးဖို့တာဝန်ရှိပါတယ်။လူခွင့်ရေးဆိုရမှာလူမျိုးကိုးကွယ်ရာဘာသာအသားအရောင်စတာတွေခွဲခြားမှုမရှိဘဲအကာအကွယ်ပေးရမှာဖြစ်ပါတယ်။ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့နိုင်ငံအားလုံးလိုင်းနာရမယ့်လူခွင့်ရေးဆိုတာကိုတော့အနောက်နိုင်ငံတွေမှာရွှေရောင်ပြဋ္ဌာန်းချက်ဆိုပြီးအမွှန်းတင်ဂုဏ်ယူကြတယ်လို့ပြောသွားတာပါ။နိုင်ငံတကာကလူအခွင့်အရေးပွဲတော်ကိုအရင်နှစ်တွေကတာမန်အခမ်းအနားနဲ့သာကျင်းပခဲ့ပေမဲ့ဒီနှစ်မှာတော့လူအခွင့်အရေးပွဲတော်အဖြစ်ပြည်သူ့ရင်မြစ်မှာစီစီကားကားကျင်းပတာဖြစ်ပါတယ်။အဲ့ဒီပွဲဖြစ်မြအောင်ကျင်းပခဲ့တဲ့ Equality မြန်မာတရားမျှတခြင်းမြန်မာအဖွဲ့ရဲ့ Writer ဦးအောင်မျိုးမင်းကလည်းလူအခွင့်အရေးဟာဘာကြောင့်အရေးကြီးလဲဆိုတာကိုအခုလိုပြောခဲ့ပါတယ
်။ Right ဆိုတဲ့စကားလုံးတစ်ခုကဘတော့မှတချမ်းနဲ့မလာပါဘူး။ကောင်းတဲ့ပန်းလိုပဲဒင်းကားပြားလိုပဲ Responsibility ဆိုတဲ့အရာဖြစ်ပါတယ်။အဲ့တော့365ရက်ကိုကျွန်တော်တို့ဘာသာပြန်မယ်ဆိုရင် rights အရာလူတိုင်းလူတိုင်းကဘလို့မျိုးအသားအရောင်ဘလို့စကားပဲပြောပြောဘလို့အခြေအနေမျိုးပဲရှိရှိဘယ်ဘာသာပဲကိုယ်ခွယ်ကိုယ်ခွယ်ဘလို့စိတ်ထားမျိုးပဲရှိရှိလူတိုင်းလူတိုင်းလူခွင့်ရေးခံစားခွင့်ရှိတယ်ဆိုရယ် rights ဆိုရယ်ခံစားခွင့်ပိုင်ဖြစ်ပါတယ
်လူခွင့်ရေးပွဲတော်ကိုလူငယ်တော်တော်များများတက်ရောက်ခဲ့ကြပါတယ်ရန်ကုန်တောင်မွေမြို့နယ်ကလူငယ်တူဦးကတော့လူခွင့်ရေးဆိုတာကိုအခုလိုမြင်ပါတယ်
ဟိုလူခွင့်ရေးဆိုတာကတော့လေယောက်ျားလေးရောမိန်းကလေးရောအကုန်လုံးကဒန်လူခွင့်ရေးရတဲ့တယ်လို့မြင်တယ်။ဟိုတချို့နိုင်ငံတွေမှာဆိုလို့ရှိရင်မိန်းကလေးကခွင့်ရေးကိုဟိုညီညွတ်ညံ့မြဲတာမျိုးတွေရှိရယ်ပေါ့နော်။အဲ့တော့မိန်းကလေးရောယောက်ျားလေးရောဒန်လူအခွင့်ရေးရစေခြင်းတယ်ပေါ့နော်။ကိုကလူငယ်တယောက်နေနဲ့လည်းပဲဒန်လူခွင့်ရေးရစေခြင်းတယ်
။လူခွင့်ရေးပွဲတော်မှာလူခွင့်ရေးနဲ့ပတ်သက်တဲ့ပြပွဲတွေလူခွင့်ရေးနဲ့ပတ်သက်တဲ့အခွင့်အရေးနဲ့တာဝန်ယူမှုအပိုင်းတွေကိုရှင်းပြထားတဲ့လက်ကမ်းစာဆောင်တွေနဲ့လူခွင့်ရေးလှုံ့ဆော်တဲ့အသိပညာပေးအစီအစဉ်တွေကိုလည်းတွေ့ရှိရပါတယ်ရှင်